ရခိုင်ပြည်နယ်တွင်စစ်ပွဲတွေကြောင့်ကြာရှည်လာတာနဲ့အမျှဒေသတွင်းမှာကုန်စည်နဲ့စေဝါပြက်လက်တာတွေအလုတ်ကန်ရှားပါတာတွေနဲ့ရင်ဆိုင်နေရပါတယ်။ငွေသားရှားပါမှုကြောင့်လည်းငွေကျပ်တသိန်းကို20ရာခိုင်နှုန်းဝန်ဆောင်ကပေးပြီးငွေထုတ်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ကပြောပြမှာပါ။
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတကြောပြန်တိုက်ပွဲတွေဖြစ်ပွားနေတာခုနှစ်လကျော်လာပြီးတိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တိုက်ပွဲကာလတစ်ချောင်းမှာရခိုင်ပြည်တွင်းကုန်စည်စစ်ဆင်မှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာရှာပါတာတွေနဲ့စေဝါပြက်လက်မှုတွေရင်ဆိုင်နေကြရပါတယ်။ကုန်စည်နဲ့အလုတ်ကန်အခွင့်အလမ်းရှာပါလာတာအပြင်အခုဆိုရင်ငွေသားရှာပါမှုကိုပါရင်ဆိုင်လာကြရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်။ဒီရခိုင်မှာဒီငွေသားရှာပါမှုပြည်ထနာကတူတူလေးဆိုးရတဲ့အခြေအနေမှာရှိနေတယ်ကောနော်။ဟိုငွေလွှဲငွေထုတ်ဆိုင်တွေမှာသွားထောက်ရင်လည်းပါလာတူတူများတယ်အခုဆိုကျွန်တော်တို့ဟို20တချို့နေဖက်တွေမှာဆိုရင်23အဲ့လောက်ထိတောင်ဈေးကမြင့်တက်နေတယ်ကောနော်။ဒါဆိုရင်ဒီဒေသခံတွေကငွေကြေးရဖို့ကတူတူလေးချပါလာတယ်အဲ့ဒီနောက်ဆက်တွဲကကျွန်တော်တို့ကြုံတွေ့ရတာကဟိုလေပတ်မှုကမရှိတော့ဘူးတော့ဒီနေ့စဉ်လူမှုဘဝရဲ့ပိုင်းမှာတည်တံ့မှုတွေဖြစ်လာတယ်ဒါကဒီကြီးမားတဲ့စင်ကာပူတစ်ခုဖြစ်နေတယ်ပေါ့လက်ရှိကာလမှာ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစပြီးတော့တကြောပြိုင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့အဲ့ဒီအချိန်ကလေးကရခိုင်ပြည်နယ်အတွင်းကဘန်လုပ်ငန်းတွေလည်းရပ်ဆိုင်းလာတာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ဗန်စနစ်တွေမလက်ပတ်တော့တာကြောင့်ရောဒေတာတွင်ပုံကုန်တွေမရှိတော့တာကြောင့်ပါအခုလိုငွေသားရှားပါတဲ့ပြဿနာကိုရင်ဆိုင်လာရတာဖြစ်တယ်လို့ကြောက်တော်ဒေတာကန်လူငယ်တဦးကပြောပါတယ
်ဒီမှာကဗန်စနစ်ကလက်ပတ်မှုမရှိတော့ငွေသားထုတ်ယူမှုဘက်ကတော့မရတော့ဘူးအမရှိတဲ့ငွေသားတွေကအပြန်ဝရောက်တော့တယ်ပေါ့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယဖက်နက်ကွန်ကရစ်ကဒီဘက်မှာရှိတဲ့ငွေသားတွေကတစ်ဖက်နိုင်ပြည်ပြည်လက်နက်မှုနဲ့ဆွဲလိုက်တော့တော်တော်လေးအမောက်ကများတော့တယ်ပေါ့နော်ဒါဆိုရင်ဒီရှိတဲ့ပြည်ထဲမှာရှိတဲ့ဒေသထဲမှာရှိတဲ့ငွေတွေကတစ်ဖက်ကိုရောက်တော့တယ်အဲ့ဒီငွေတွေကိုပြန်ပြီးတော့ရယူလိုက်ဖို့အတွက်လည်းဒီဘက်မှာလက်ကျန်ငွေကမရှိတော့နောက်ပြီးနောက်ချက်ကဒီခုဆိုရင်ကွန်ဂမွန်လမ်းကြောက်တွေလည်းအကုန်လုံးရိုက်တန့်သွားပြီးတော့မှငွေသားဘလို့မှရှာလို့မရဘူးဖြစ်သွားတယ်ပေါ့
ရခိုင်ပြည်နယ်အတွင်းနေဆက်ကုံသွယ်ရေးတွေလည်းရပ်တန့်နေသလိုဒေသအတွက်စားနပ်ရိက္ခာတွေကိုပေါန့်ခိုးလမ်းကြောင်းကနေတဆင့်တင်သွင်းနေရတာကြောင့်ကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်နေပါတယ်မြေပုံမြို့နယ်ဝန်ထမ်းတဦးကတော့ရတဲ့လစာတစ်ဝက်လောက်ကိုငွေထုတ်ခပေးနေရတာကြောင့်ခက်ခဲနေတယ်လို့ပြောပါတယ်
။အဲဒီကဒီငွေသားမရှိဘူးပေါ့နော်။တချို့ဆိုလို့ရှိရင်ဟို20ရာခိုင်နှုန်းပေးပြီးထုတ်မယ်ဆိုရင်တော့ငွေထုတ်လို့မရတဲ့အခြေအနေရှိတယ်။ဒါပေမဲ့ဆိုတော့သူတို့ကငွေသားမရှိဘူးပေါ့နော်။ထုတ်ပေးဖို့ငွေမရှိဘူးဆိုပြီးတော့ဟိုတချို့ဆိုင်တွေရှိရင်ငွေထုတ်လို့မရဘူးဖြစ်နေတယ်လောလောဆယ်အခြေအနေကလေ။ရတဲ့ဆိုင်တွေဆိုလို့ရှိရင်ဒီ20ရာခိုင်နှုန်းပေးပြီးထုတ်ရတယ်ပေါ့နော်။ဒီမှာတော့ဒီပုံမှန်ဆိုလို့ရှိရင်ဒီမှာတော့ဝန်ထမ်းတစ်ယောက်ကနေပြီးတော့ဒီလိုက်ကငါသိနေရတဲ့ဆိုပါဆိုတသိန်းကဒီ2000လောက်နဲ့ဖြစ်လိုက်မယ်ဆိုလို့ရှိရင်ဒီမှာတော့တသိန်းလောက်ပါသွားပြီဆိုတော့ဒီ၄သိန်းမှာဒီအလက်ရှိကွန်ဗီနင်းနဲ့ဆိုလို့ရှိရင်ဒီမှာတော့အတွက်ဘလို့မှအဆင်မပြေဘူးလို့ဆိုတော့ငွေထုတ်ခဲ့ဒီအချိန်ကြီးကတော့ရဖို့ဆိုးနေရရှင်ဟုတ
်လက်ရှိရခိုင်ပြည်နယ်မှာမြို့နယ်6ခုကိုအာရခတပ်တော် AA ကသိမ်းပိုက်ထားပြီးဒေသတွင်းစားနပ်ရိက္ခာရရှိရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလုတ်ဆောင်နေတယ်လို့ AA ဘက်ကပြောဆိုထားပါတယ်။ဒါပေမဲ့လည်း AA သိမ်းထားတဲ့မြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ဒေသခံတွေအနေနဲ့ဘေးလွတ်ရာတွေမှာဆက်ပြီးတိမ်းရှောင်နေကြရပါတယ်။